ရှမ်းပြည်နယ်တရုတ်နယ်စပ်တနေရာဖြစ်တဲ့ချင်းရွှေဟော်ဒေသမှာဇူလိုင်လ20ရက်နေ့ကစပြီးမိုးဆက်မပြတ်ရွာတာကြောင့်တာကျဲဟော်နတ်မတိန်နတ်ဖာဟော်ချောင်းသုံးချောင်းရေကြီးခဲ့ပါတယ်။အဲ့ဒီချောင်းတွေပေါ်မှာရှိတဲ့တံတားတွေရေရှမ်းတာတွေဖြစ်ခဲ့ပြီးတော့သွားရေးလာရေးအချို့ရပ်တန့်ခဲ့ရတဲ့အပြင်ချောင်းအနီးနားမှာရှိတဲ့စပ်ပျိုးရေးဌာနအိမ်ယာဝန်တန်းအိမ်အချို့လည်းရေလွှမ်းမှုတဲ့အထက်မှာပါသွားတယ်လို့လည်းအာရဖိကစုံစမ်းသိရှိရပါတယ်။ကွမ်းလုံနဲ့ချင်းရွှေဟော်ကိုသွားတဲ့ကမ်းလမ်းလဲရည်ကြီးနေတာကြောင့်20ရက်နေ့ကနေ24ရက်နေ့အထိကုသန်းသွားလာရေးရက်တန့်သွားပြီးတော့ဒီနေ့တော့သွားလို့ရနေပြီလို့လဲချင်းရွှေဟော်ဘက်ကလာတဲ့ကုန်တယ်တယောက်ကပြောပါတယ်။ချင်းရွှေဟော်မှာရှိတဲ့ဘုံကြီးကျောင်းတစ်ကျောင်းကအုတ်တိုင်းတစ်ခုပေ100လောက်ရေတိုက်စားတဲ့အထက်ပတ်သွားတယ်လို့လဲစုံစမ်းသိရှိရပါတယ်။စစ်တပ်ဝန်ထမ်းအချို့ကကသေးလုံကလုပ်ပေမဲ့လုံလောက်မှုမရှိဘူးလို့ချင်းရွှေဟော်ဘက်ကလာတဲ့ကုန်တယ်တယောက်ကအာရဗစ်ကိုပြောခဲ့ပါတယ်။ဒီကျောင်းနဲ့ပတ်သက်လို့အာရဗစ်ကချင်းရွှေဟော်ကတပ်ဆိုင်ရာကသေးဌာနကိုဆက်သွယ်ဖို့ကြိုးစားပေမဲ့မအောင်မြင်ခဲ့ပါဘူး။မြန်မာနိုင်ငံမြောက်ပိုင်းအေယာဝတီမြစ်ပေးမှာရှိတဲ့ကချင်ပြည်နယ်မြို့တော်မြစ်တီနားနဲ့ဗမော်မြို့တွေကရက်ွက်အချို့လဲရေဝင်းနေတာတွေရှိတယ်လို့ဒေသခံတယောက်ကပြောပါတယ်။အဲ့ဒီဝင်လာတဲ့ရေတွေကတော့အေယာဝတီမြစ်ရေကမဟုတ်ပဲမိုးအဆက်မပြတ်ရွာတာကြောင့်ရေအိုင်နေတဲ့အဆင့်ပဲရှိတယ်လို့ဗမော်မြို့ကတယောက်ကပြောပါတယ်။ဗမော်မှာရေကြီးတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြို့ကတယောက်ပြောတာကတော့
ဟိုတကားကတော့မြို့တပိုင်းကြီးသလားဒီလားတော့မြုပ်သွားတော့ပေါ့အမနေ့တနေ့ကမှကြီးတာလားကြတယ်ဘိုးကဆိုရင်းနာပဲတရက်ခွက်ပါမလဲဟိုသရားရှိတဲ့နေရာပဲပါတာပေါ့ကျန်တာပဲပါမလားနှိမ့်တဲ့နေရာတော့မြုပ်သွားတော့ပါညင့်တဲ့နေရာပါသွားလို့လာလို့ရပါတယ
်ဗမော်မြုပ်ကတယောက်ပြောသွားတာပါဗမော်မြုပ်အလေရက်ဆိုတဲ့ရက်ခွက်မှလည်းမိုးအဆက်မပြတ်ရွာပြီးတော့ရေထွက်ပေါက်တွေမရှိတာကြောင့်မိုးရေတွေအိုင်နေတာဖြစ်တယ်လို့ဗမော်ကကိုယ်နဲ့တယောက်ကပြောပါတယ်ဗမော်ကနေမန္တလေးကိုအေယာဝတီရေချောင်းကိုပဲအသုံးပြုတာများတာကြောင့်ဒီလအနေနဲ့တွားရေးလိုက်တိတ်ခက်ခဲမရှိပေမဲ့ဗမော်ကနေမန္တလေးနန့်ခမ်းနဲ့နေဆက်လိုက်စာမျိုးတွေကိုတွားတဲ့ကမ်းလမ်းတွေကတော့မိုးရွာတာကြောင့်ကားတွားတဲ့အခါမှာခက်ခဲချို့ရှိတယ်လို့ဗမော်ကကိုယ်နဲ့တယောက်ကပြောပါတယ်။အလားတူပဲကချင်ပြည်နယ်မြို့တော်မြစ်ကြီးနားမှာလည်းမိုးများတာကြောင့်နေရာတိုင်းလူလူမှာမိုးရေကြီးနေတယ်လို့မြစ်ကြီးနားမြို့ကတယောက်ကပြောပြပါတယ်
။အာကျွန်တော်တို့ဟိုဒီအိန္ဒိယတရားမှာလည်းတော်တော်ကြီးပါတယ်ဟိုလေတလားအစကနဲ့ဒီအိန္ဒိယတရားဒီဘက်မှာတော့အကုန်လုံးရေဟွာရှိတယ်ဒီလိုဘက်မှာလည်းအဲ့လိုရှိတယ်အကုန်လုံးမှာတော့ဟွာနေနေချင်းချင်းတော့ရေပြည့်တာဒီဘက်အားမလွှမ်းမိုးတာတခုပဲဒီကဒီနေ့လည်းတော်တော်ကြီးတယ်ဒါမဲ့ကျော်တော့မကျော်ခဲ့ပါဘူးမြို့ထဲတော့ဒါမဲ့ဟိုမိုးရေဆိုတော့လေမြို့ထဲမှာဆိုရင်ဟွာစီးသွားဖို့နေရာမရှိတော့အကုန်လုံးအင်းမီအိုင်နေဖြစ်ကုန်တာတခုပါပဲ
ဒါကတော့မြကျနာမြို့ကတယောက်ပြောသွားတာပါမိုးကလွန်ခဲ့တဲ့တရင်တစ်ပတ်လွန်ခဲ့ကရွာပြီးတော့အခုဆိုရင်9ရက်ကရှိသွားပါပြီ။နေရောညာရောအဆက်မပြတ်ရွာတာကြောင့်ရက်ွက်တိုက်မှာရေတွေပြည့်နေတာဖြစ်ပါတယ်။မနစ်ကမိုးတအားရွာပေမဲ့အခုလိုမျိုးရေအိုင်းနေတာမျိုးမရှိဘူးလို့ခုနဒေသခံတယောက်ကအာရဗစ်ကိုအခုလိုပြောပါတယ်
။လမ်းသွားလာနေနေတော့အရင်ထက်တော့ပူခက်တာပေါ့လေ။မနစ်တုန်းကထက်တော့ခက်တယ်ဒီနေ့တော့ဟိုရက်ွက်တိုင်းလောက်ရေကအဲ့လိုမျိုးဓာတ်များနေတော့လေ။ဒီအတိုင်းမင်းတို့ကဆိုမိုးရွာလဲခဏလဲရွာပြီးမှလဲမိုးရေဒီကဒီလိုအိုင်ဖြစ်နေတဲ့ဟာအဲ့လိုမျိုးမရှိဘူးစိတ်ဝင်သွားစိတ်ဝင်သွားတော့အခုမိုးသားကြီးလဲခဏလဲဟိုအစင်းလဲဒီလိုပဲရေဒီနဲ့အဲ့လိုမျိုးဖြတ်သွားခြင်းတော့မရှိဘူးဒီလိုပဲလွလွလပ်လပ်သွားလို့ရတာပေါ့ဒီနေ့တော့အဲ့လိုမရှိဘူးဘူးစစ်လောက်ခြေကျလုံးလောက်ကကလေးတွေကအဲ့လိုမျိုးနဲ့သွားပြီးမှတောင်းပြနေရတာဒီပဲ
မကျင်းနာဒေသခံတယောက်ပြောသွားတာပါအခုလိုမိုးရသည်မှာရေကြီးတက်တာတွေဖြစ်ပေါ်လိမ့်ရှိပေမဲ့ကြိုတင်ကာကွယ်တားဆီးတဲ့အစီအစဉ်တွေဒေသခံအနာဘန်တွေဘက်ကအခုထိဗမာလုတ်ပေးတာမရှိဘူးလို့လည်းဒေသခံတွေကပြောကြပါတယ်။တိထက်ပို့ပြီးမိုးအဆက်မပြတ်ရွာမယ်ဆိုရင်မြေရှန်တာတွေဖြစ်လာပြီးတော့မြကြီးနားနဲ့ဗမော်မြို့အပါဝင်အေယဝရီမြကန်းဘက်ကမြို့ရွာတွေရေလွှမ်းမှုလာမှာကိုစိုးရိမ်နေကြတယ်လို့ဒေသခံအချို့ကအာရဗစ်ကိုပြောဆိုခဲ့ကြောင်းပါခင်ဗျာ။